မနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအပါအဝင်တန်းပြည်ရဲ့မူဝါဒအသစ်တွေကိုချမှတ်အကောင့်ထည့်ဖော်ပေးမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်တရမကြမီရပိုင်းအတွင်းပေါ်ထွက်လာတော့မှဖြစ်ပါတယ်။တန်းပြည်စီးပွားရေးတိုးတက်ကောင်းမွန်မှုအတွက်မူဝါဒအသစ်တွေချမှတ်အကောင့်ထည့်ဖော်ရမှာကမ္ဘာမှာလူဦးရေအများဆုံးနိုင်ငံတစ်ခုကြားမှာရှိနေတဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့အဲ့ဒီအင်းကြီးချင်းနိုင်ငံတွေလိုအပ်နေတဲ့လေယာထွက်ကုန်ပစ္စည်းတွေကိုဦးစားပေးစိုက်ပျိုးတင်ပို့ခြင်းအပြင်အချို့ဖြစ်ထုံးမှုပို့ကြည့်နိုင်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကပြောပါတယ်။အထူးသဖြင့်တော့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိုတိုးမြှင့်လှုပ်ဆောင်မဲ့မူဝါဒတွေချမှတ်အကောင့်ထည့်ဖို့တင်တယ်လို့ဆိုပါတယ်
။ကျွန်တော်ကစိုက်ပျိုးရေးကိုအခြေခံပြီးမှအခြားစီးပွားရေးလုပ်ငန်းတွေပြည်ထောင်စုပြောင်းလုပ်ရမယ်ဆိုပြီးအရင်ကစီးပွားရေးဥတီချက်တွေတောင်ချခဲ့ပြီးတာပဲ။အခု NLD ကမဲရင်အပြတ်ကမနိုင်ရင်သူတို့ရဲ့စီးပွားရေးဘုံဘောဥတီချက်လဲဆိုတာလို့စီးပွားရေးမူဝါဒပညာချက်ထဲမှာလေယာစိုက်ပျိုးရေးကိုဦးစားပေးပြီးအောင်လုပ်ရမယ်။ဒါလို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာလူဦးရေရဲ့80ရာခိုင်နှုန်းလောက်ကရှေ့လက်ဒီပတ်မှာနေပြီးတော့60ရာခိုင်နှုန်းကလေယာစိုက်ပျိုးရေးနဲ့ဆိုင်နေဆိုပြီးပြောခဲ့ပြီးတယ်။အဲ့တော့အခုအစိုးရကအဲ့ဒီလေယာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့တရုတ်နဲ့တရုတ်တွေလိုအပ်တဲ့လေယာစိုက်ပျိုးရေးဆိုတာကကျွန်တော်မျိုးမျိုးရပါပေါ့။အဲ့လိုလိုအပ်တဲ့ပစ္စည်းတွေများထုတ်လုပ်ပြီးတော့တရုတ်နဲ့ပြန်ပြီးရှင်းပြနိုင်မှာ။အခုကခက်တာဒီဒီမို့တော့အားမြန်မာအစတာတို့အီစီတို့ဖြစ်ပေါ်တယ်လေကျွန်တော်တို့ကတော်တော်စူးစားရှင်းနေရတော့တယ်အဲ့တော့အခုသေယုတ်ပြည်ကြီးနဲ့ဒီပိုင်း balance of trade balance of payment เนาะဒီပတ်ဟိုဝေးပြီးဝေးပြီးလက်ကျန်ရှင်းတတ်တယ်အဲ့ဒါမျိုးတွေကိုကျွန်တော်တို့အရှုံးမပေါ်တော့เนาะဒီလိုနိုင်ငံကြီးနဲ့ဟိုအရှုံးနေစိတ်ကအများကြီးပေါ့ဝေးပြီးလည်းနဲ့ချီရှုံးရတာပေါ့
လက်ရှိမြန်မာနိုင်ငံအတွင်းယင်းနှိမ့်မြုံနယ်မှုအများဆုံးနိုင်ငံဖြစ်တဲ့စင်ကာပူနဲ့ရှင်လိုက်ရင်မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်မှုဒုတိယအများဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ဘတ်ဂျက်ကအဆမတန်ကြီးမားတဲ့အတွက်အင်အားကြီးတဲ့နိုင်ငံတွေနဲ့စီးပွားရေးပုံမှုပူးပေါင်းလှုပ်ဆောင်ခြင်းအပြင်မြန်မာနိုင်ငံရဲ့အနာဂတ်စီးပွားရေးအလားအလာပိုကောင်းမယ်လို့ဦးလောက်မောင်ကသုံးသပ်ပါတယ
်ကျွန်တော်တို့ကတရုတ်နဲ့လုပ်လို့ရှိရင် trade balance တခြားနိုင်ငံနဲ့လုပ်တာတွေပြည်ပတာတက်မယ်လေဆိုတော့စင်ကာပူကအခုကျွန်တော်တို့ investment အများဆုံးဖြစ်နေတယ်စင်ကာပူရဲ့ဒီဘတ်ကောင်းမယ်budget ကိုကြည့်လဲဆိုလို့ရှိရင် trillion တောင်မရောက်ပေါ့လေ trillion နဲ့ပဲတရုတ်ကဟို trillion နဲ့ချီလို့ရှိတာလေနော်အဲ့တော့အဲ့လိုအင်အားပိတ်ကြည့်တဲ့ဟိုကနိုင်ငံနဲ့ဆို potential အရန်ကောင်းတာပေါ့ကျွန်တော်တို့ရဲ့ညွန်မှန်းချက်တွေအရန်ရနိုင်မှာပေါ့
မြန်မာနိုင်ငံအနေနဲ့လည်းတရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ခဲ့တဲ့ပုံစံကိုနမူနာယူပြီးအထူးစီးပွားရေးဇုံတွေတည်ဆောက်ပြီးကမ္ဘာနဲ့ရင်ပေါင်တန်းနေပြီဖြစ်တဲ့တရုတ်နိုင်ငံကယင်းနှိမ့်မြုံနယ်မှုတွေအဲ့ဒီစီးပွားရေးဇုံတွေမှာရောက်လာအောင်ဆွဲဆောင်သင့်တယ်လို့ဆိုပါတယ
်လက်ရှိအစိုးရကတော့ဟို foreign investment ဟာဟိုလောကလည်းစိတ်တော့မကြိုက်ဘူးပေါ့လေဒီလိုအခုပြင်းနေတယ်ပြင်တာဟိုပြီးတော့ပြီးနေပြီအချမ်းကိုနောက်အစိုးရပြက်ကကျွန်တော်တို့တော့မှာအဲ့ဒီဟိုပြည်တွင်းဟိုယင်းနှိမ့်မြုံနယ်မှုဥတွေနဲ့နိုင်ငံကြီးယင်းဒီမြန်မာမျိုးနှစ်ခုကို unification လုပ်မယ် unify လုပ်ပြီးလို့ရှိရင်ရန်ထုတ်ရင်တော့တော်တော်လေးကောင်းလာလိမ့်မယ်အဲအဲ့ဒီ chain အခုအစိုးရဘက်ကအတူပြုလိုက်လို့ရှိရင်ဟိုနိုင်ငံကြီးယင်းဒီမြန်မာမျိုးကစင်ကာပူနဲ့တရုတ်ကနေပြီးပြန်ပြီးယူပြီးတော့သူတို့ကဟိုစိတ်ယုံလေးတိဆောက်တယ်ငွေကြေးလိုတယ်လေသူတို့ရငွေနဲ့သူတို့ရကိရိယာတွေနဲ့သူတို့ရ technical know-how တွေနဲ့ကျွန်တော်တို့ကစိတ်ယုံအဖြစ်တွေအခါပြန်ဖောက်ပြီးတော့ဒီလိုကို finish product ပေါ့ value added တွေပို့ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့စီးပွားရေးကတော်တော်တက်လာတယ်ကျွန်တော်တို့တကယ်အားကိုးရမှာတရုတ်နဲ့အိန္ဒိယပဲနှစ်ဦးစလုံးကလူဦးရေကကမ္ဘာပေါ်မှာအများဆုံးနေဖြစ်ပြီးတော့သူတို့စီးပွားရေးကတော်တော်တက်ခဲ့တယ်လို့အိန္ဒိယကဆိုတက်နေ
မကြခင်တက်လာတော့မဲ့အစိုးရအသည့်အနေနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေမှာဦးစားပေးလှုပ်ဆောင်တဲ့အချက်တွေကိုလည်းဦးလောင်မောင်ကအခုလိုအကြံပြုတင်ပြခဲ့ပါတယ
်အစိုးရအသည့်အနေနဲ့ကတော့ဟိုခုနဒီနေ့အများဆုံးဖြစ်တဲ့ဟိုလေယာစိုက်ပျိုးရေးကဏ္ဍကိုအရင်ဦးစားပေးတယ်။နောက်ပြီးကျတော့စက်ပြူကဏ္ဍမှာကျတော့ဟိုပေါ့ special economic zone ကိုတည်ပြီးလုပ်တယ်လို့ဦးစားပေးပြီးလုပ်ရအောင်။ special economic zone လို့ဆိုနေတဲ့ royal foreign investment ကိုဖိတ်ခေါ်နေကြာလဲကြာတယ်နေလဲနေတယ်။နောက်တစ်ခုကကျွန်တော်ကြားတယ်ပေါ့ဗျာအခုပါတီအဖြစ်ကသွတ်တော်မှာအီဝေးမှာဒီသူကအဝိဇ္ဇင်ထိမ့်သိမ်းဆောက်ရှောက်ရေးကိုသိဥစားပေးခြင်းနေတာမျိုးတွေရှိတယ်။နောက်ပြောကြတော့ဟိုကိုကိုကိုလုံုံမှုကာဝယ်ရေးတွေပျော်ဆင်းလေးတာနေကြရတယ်။တရုတ်တို့အိန္ဒိယတို့အမေရိကတို့ဥရောပတို့ဂျပန်တို့ ကိုတောင်ကိုရီးယားလိုအကုန်တုတ်တက်သွားတာဘယ်တော့မှလုံခြုံရေးနဲ့ကာကွယ်ရေးကိုသိအောင်မသိဘူးသူတို့သိထားရမှာကကျွန်တော်ကအခုကျွန်တော်ပြောသူတို့ကလူချင်းစိတ်စိတ်တွေပါနော်လူဟောင်းတွေကကာကွယ်ရေးလုံခြုံရေးတွေသိကြတာသူတို့ကကိုယ်ကသိဖို့ပဲသူကတခြားလူတွေရန်စီလိုမြင်ပြီးတော့ကိုကိုကိုကာကွယ်တာ security first security second security third ပြောကာကွယ်မှုတွေသိများတယ်အဲ့ဒါကိုအဲ့ဒီခါကိုအဲ့ဒီညင်ကြီးပါမလားလို့သိရေးကြီးတယ်။ ဒီဝိုင်းရဲ့လုပ်တဲ့စာလေးစီပါလေကတိုင်းပြည်သူတက်ချင်ရဲ့အခုဟိုကောင်တန်အောက်ဆိုက်ထုတ်လုပ်မှုတွေမှာတကဘာလုံးဝနေပြီးတော့ထားရဲဒီလူငယ်ကြီးတွေကျင်းပါပြီးတော့ဟိုရှော့ချလို့လုပ်တော့အမေရိကန်တို့ပြောပါလို့တောင်ရှော့မတည့်ဦးနဲ့အိန္ဒိယကမရှော့ဦးလေးသိခံနေသေးတယ်။နောက်လည်းဆိုသူကဒီအခုမှတိုးတက်နေတာအခုမှစိတ်ယုံနေအရင်ဒီထောင်းနေတာကိုကောင်တန်အောက်ဆိုက်ရှော့ချအောင်လို့ဆိုဖြစ်နိုင် နဲ့လုပ်နေတာလည်းရှိတာပေါ့ဒါပေမဲ့ကိုကအဲ့ဒါကြီးကိုထိတ်တန့်ဥစားမပေးနိုင်ဘူးဟိုကပတ်ဒီလက်ထုံးလုံးကြီးနဲ့အညီအခုကခကြီးစိတ်တုတ်တက်နေတော့စိတ်ရင်ပစုဆောင်လို့ရှိရင်ရေစိုးပဲလို့ထုတ်အောင်မဲကောင်တန်အောင်ဆိုင်ဘလောက်ဆိုင်မှာဘာညာဆိုတာကပတ်သတ်မှတ်ထားပြီပဲအဲ့ဒါလေးနဲ့ဟိုခုနပြောလို့ဟိုနိုင်ငံခြားအနေကြီးပစ္စည်းတွေဆိုရင် CRS insurance ဆိုပြီးကျွန်တော်တို့ကလည်း insurance သဘောမျိုးပဲထားလို့ကိုကိုကိုကာဝဲပြီးတော့လက်ခံရမှာပဲစိတ်ယုံကြီးတွေအများကြီးဆောက်ရမှာပဲနော်အချိန်ကြီးကိုကနိုင်ငံတကာစံချိန်ပြီးလောက်အောင်ရေစိုးတွေမထုတ်နိုင်ရေမြောင်းတွေမပေးနိုင်ဘူးလျှက်စစ်တာမလုပ်တော့ဘူးဆိုရင်လေကိုနီးကိုဟန်နဲ့နော်နည်းနည်းလေးတော့စွန့်စားပြီးလုပ်ပါလို့တိုက်တွန်းချင်တာပါ